မြမအလှမဲ့ဘဝကနေကြောကြားတဲ့ကရင်အမျိုးသမီးတပုံကောင်းဆောင်ဖြစ်လာသူနော်လူဇာပင်စင်ခရစ်ရဲ့အကြောင်းရေးသားထားတဲ့ Miss Burma ဝတ္ထုစာအုပ်မိတ်ဆက်ပွဲကို Washington DC မြို့တော်မှာအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။1956ခုနှစ်အသက်15နှစ်အရွယ်မှာမေဘမာဆုရခဲ့တဲ့နော်လူဇာပင်စင်ရဲ့အကြောင်းတမီးဖြစ်သူရှာမင်းခရစ်ကရေးသားထားတာဖြစ်ပါတယ်။ကိုလိုနီခေတ်အတွင်းပြည်တိုင်းလူတယောက်နဲ့ဗြိတိသျှလူမျိုးတယောက်တို့ရဲ့အင်တော်ရေးလူလိုက်ရေးကြိုးပမ်းမှုနဲ့တိုင်းသားပြည်နယ်တွေပေါ်ပေါက်လာတဲ့အကြောင်းတွေကိုနိုင်ငံရေးနောက်ခံထားပြီးဘဝပုံရင်းကျွအဖြစ်ပုံဖော်ရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။ Miss Burma စာအုပ်နဲ့ပတ်သက်လို့စာရေးဆရာမဆမင်းခရစ်ဘာရီထူးရှားပြောသလဲဆိုတာကိုဒီဝတ္ထုစာအုပ်မိတ်ဆက်ပွဲကိုကိုယ်တိုင်တွားရောက်သတင်းယူနေတဲ့မတ်အင်ဂျင်နိုင်ကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။အဲတော့မင်းကြီးဒီစာရေးဆရာမဆမင်းခရစ်ကသူ့မိခင်အကြောင်းရေးတဲ့ဒီ Miss Burma ဆိုတဲ့စာအုပ်ကိုသူကဘလို့ရွယ်ချက်တွေဘလို့စိတ်ကူးတွေနဲ့ရေးခဲ့တာလို့ပြောတယ်ခင်ဗျ
။အဓိကတော့သူ့မိဖြစ်တဲ့ Non Louisa Vincent ရဲ့ဖြတ်တန်းမှုဟာတကယ်ကိုထူးခြားတဲ့เนาะအမျိုးသမီးတယောက်ရဲ့ဘဝဖြတ်တန်းမှုလို့သူကပြောပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့အမိကဆယ်ကျော်သက်ဘဝမှာပေါ့နော်သူမြန်မာနိုင်ငံမှာဒီမြန်မာအလှမယ်ဖြစ်ပထမဆုံးဝင်ရောက်ရှင်ပြိုင်တဲ့အခါမှာလေဒီရင်ဆိုင်ခဲ့ရတဲ့ဝိဖတ်မှုတွေလည်းရှိခဲ့တယ်အခက်အခဲတွေလည်းရှိခဲ့ဒါတွေကိုသူရအောင်ကြော်ဖြတ်ပြီးတော့အစမဲ့ပွဲရခဲ့တယ်ပေါ့နော်သူ့ရဲ့စိတ်ဓာတ်ပေါ့နော်ခိုင်မာမှုအဲဖြတ်တန်းခဲ့ရတဲ့အတွေ့အကြုံအဲဒီကမှတစ်ရင်နော်သူ့အမေဟာဒီကိလူမျိုးတွေအတွက်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြံစည်ခွင့်ပေါ့နော်တိုင်းသာအခွင့်အရေးနဲ့ပတ်သက်ပြီးတော့သူ့အမေဟာတကယ်ကရင်တပုံပေါ့နော်အဲခေါင်းဆောင်တဦးနော်လူအများကြီးရဲ့ခေါင်းဆောင်တဦးဘဝကိုရောက်ခဲ့ရတယ်အဲ့ဒီလိုရောက်ခဲ့တဲ့အချိန်မှာလဲသူ့အမေရဲ့ဖြတ်တန်းမှုကြီးဟာအလုံးကိုပဲခက်ခဲခဲ့တယ်စံတန်းခဲ့တယ်ပေါ့နော်ဒီအဲ့တော့သူ့အမေဟာစိတ်ကြခိုင်ခိုင်မာမာနဲ့ပေါ့နော်ဘဝကိုအရှုံးမပေးဘဲနဲ့ဒီတော်ရဲမှာပေါ့နော်ကရင်တပုံကောင်းဆောင်ရဲ့အမျိုးသမီးဖြစ်နေခဲ့ရတဲ့အဲ့ရမှာတစ်ဆင့်ဒီနော်ဒီအမေရိကန်နိုင်ငံကိုရောက်ရှိလာတယ်။အဲ့မှာနောက်သူ့အဖေဖြစ်သူနဲ့လက်ထပ်ပြီးတော့ပေါ့နော်သူတို့မွေးဖွားခဲ့တယ်ပေါ့လေ။အဲ့တော့သူ့မိရဲ့ဒီစိတ်သက်ခိုင်မာမှုပေါ့နော်သူ့မိရဲ့ထူးခြားတဲ့ဒီဇယိုက်လက္ခဏာတွေဟာသူ့အတွက်တကယ်ကိုဟိုတည်ယူစရာဖြစ်တယ်ပေါ့နော်။သူအဲ့အတွက်ကြောင့်သူ့မိရဲ့ဖြတ်တန်းမှုဟာလည်းအလွန်စိတ်ဝင်စားစရာကောင်းတဲ့အတွက်သူဝိတ္ထုတပုတ်ကြီးနဲ့ပေါ့နော်။သမိုင်းချလက်တွေပေါ်မှာမြင်ကြည့်ပြီးတော့သူရွေးခဲ့တာဖြစ်ပါလေရှင်
။အဲ့တော့ဒီဆိုင်းဆမ်မာရှမင်းကမြန်မာပြည်နဲ့ပတ်သက်ပြီးတော့သူကဘယ်လောက်ထိဟလာထိတွေ့အထက်သေးဝင်ရှိလဲခင်ဗျ။
ဟုတ်ကဲ့အဲ့ဒီမိကုန်းကိုလေကျမသူ့ကိုမေးပါတယ်အဲ့တော့ तू ကတော့ပုံမလင်းလင်းပြန်ဖြေပါတယ်ပေါ့နော် तू ကတကယ်တမ်း तू အမေရိကန်မှာကြီးတဲ့ဒီကရင်တွေးတဝက်ပါတယ် तू ဆိုပေမဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ तू ထဲထဲဝင်ဝင်မလုပ်ဖြစ်ဘူး तू မသိဘူးပေါ့လေဒါပေမဲ့ဒီအမေရိကန်နိုင်ငံမှာရှိနေတဲ့ကရင်ဒုက္ခတွေတွေနောက်ဒီကရင်ဒီလူမျိုးရေးရာကိစ္စချို့တက်နိုင်တယ်လို့ပေါ့နော်သူနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်တဝိုက်မှာတော့ तू ကကုညီပံ့ပိုးဆောင်ရွက်ပေးနေပါတယ်
နောက်ပြီးတော့ဒီ Miss Burma စာအုပ်ရေးတဲ့ဒီ Size and Machine Main Creek ကဒါသူ့ရဲ့ပထမအဆုံးစာအုပ်လားပြီးတော့ तू ကဒီစာရေးဆရာအလုပ်ပြင်အခြားဘယ်လိုအလုပ်တွေလုပ်တယ်လို့သိရတယ
်ဟုတ်ကဲ့ဒါကတော့ဒုတိယမြောက်ထုတ်ဝေတဲ့စာအုပ်ဖြစ်ပါတယ်သူ့ရဲ့ပထမဆုံးဝတ္ထုကတော့ The Good Man လို့ခေါ်ပါတယ်အဲ့ဒီစာအုပ်ကလည်း National Bestseller ဒီ American နိုင်ငံမှာအယောင်ရဆုံးစာအုပ်တော့ဖြစ်ခဲ့ပြီးတော့ဘာသာပကား6မျိုးကနေပြီးတော့ဒီစာအုပ်ကိုလည်းဘာသာပြန်ဆိုပြီးတော့ထုတ်ဝေခဲ့ပါတယ်ရှင်။အဲ့တော့သူကလက်ရှိ University of California Riverside ကလေအဲ့ဒီမှာသူကစာသင်ကြားပို့ချပေးနေပါတယ်။အရင်ကတော့သူကဒီရုပ်ရှင်ပြုဆောင်ပါတော့ရုပ်ရှင်လေးနောက်ပြီးတော့ TV ဇာတ်လမ်းတွဲတွေမှာလည်းပါဝင်ပြုဆောင်ခဲ့ပါတယ်ရှင်။
အဲ့တော့ဒီနေ့ပွဲမှာဒီစာအုပ်နဲ့ပတ်သက်ပြီးတော့ပေါ့လူစိတ်ဝင်စားမှုဘယ်လောက်ရှိတာတွေ့ရပါလဲ။
ဟုတ်ကဲ့ဒီပွဲကိုလာကြတဲ့လူတွေကတော့တကယ်မြမအရေးပေါ့နော်ကိုထက်ထက်ဝင်စိတ်ဝင်စားနေတဲ့လူတွေပါအလုံးပေါင်း50လောက်တော့ရှိပါတယ်ရှင်ဆိုတော့သူတို့ကတကယ်ကိုမြမနိုင်ငံနဲ့ပတ်သက်ပြီးတော့စိတ်ဝင်စားပြီးတော့မြမနိုင်ငံအရေးကိုလှုပ်ဆောင်နေတဲ့လူတွေလည်းတက်ရောက်ကြတယ်နောက်ပြီးတော့ဒီတချို့ဒီတန်တမန်အပိုင်းဝိုင်းရလူတွေလည်းလာကြပါတယ်ရှင်